စီးရီးယားနေဆက်မြို့ဖြစ်တဲ့ကိုဘာနီမြို့ကို IS အစ္စလာမစ်စစ်သွေးကြွတွေလက်ထဲကျမသွားရအောင်ခုခံနေကြတဲ့ Kurdish တိုက်ခိုက်ရေးသမားတွေကိုစီးရီးယားအကူအညီပေးတဲ့အနေနဲ့အမေရိကန်တိုက်လေယာဉ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။တစ်ချိန်တည်းမှာပဲ IS စစ်သွေးကြွတွေကနေမီခွက်တစ်ခုကိုတင်ပိုက်သွားနိုင်ခြေရှိတယ်ဆိုပြီးတော့သတိပေးမှုတွေလည်းထွက်နေပါတယ်။လေကြောင်းတိုက်ခိုက်မှုတွေပြုလုပ်တဲ့ရွေချက်ကတော့မြေပြင်မှာရှိတဲ့မြို့ကိုခုခံနေသူတွေအတွက်ပြင်ဆင်ဆောင်ရွက်ဖို့အချိန်ရအောင်လှုပ်ဆောင်ပေးတာဖြစ်တယ်လို့အမေရိကန်ဗိုလ်ချုပ်ကြီး John Allen ကဗိုလ်ထုနေမှာပြောဆိုပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်ယာနဲ့ချီရှိတဲ့ IS စစ်သွေးကြွတွေတေဆုံးခဲ့တယ်လို့အမေရိကန်စစ်ရေးလေ့လာသူတွေကယုံကြည်ကြပါတယ်။ Kurdish ခုခံတိုက်ခိုက်ရေးသမားတွေဟာ IS စစ်သွေးကြွတွေစခန်းချထားတဲ့နေရာနှစ်ခုကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့လမ်းတွေတော်တော်များများပေါ်ကနေစစ်သွေးကြွတွေကိုဆုတ်ခွာသွားအောင်လုပ်နိုင်ခဲ့တယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ Syria လူအခွင့်ရေးအဖွဲ့ကြီးကဗိုလ်ထုနေ့စောစောပိုင်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ IS တွေကမြို့ရဲ့တဝက်လောက်ကိုပြန်ပြီးတော့သိမ်းသွားနိုင်ခဲ့တယ်လို့လည်းဆိုပါတယ်။အမေရိကန်စစ်တပ်ကတော့အင်ကာနီကနေဗိုလ်ထုနေထဲရောက်ချိန်အထိဝေဟင်ကနေတိုက်ခိုက်မှုပေါင်း18ကြိမ်ပြုလုပ်ခဲ့ပြီးဂျီဟတ်အစွန်းရောက်သမားတွေရဲ့အဆောက်အဦ16လုံးကိုဖျက်ဆီးပစ်နိုင်ခဲ့တယ်လို့ပြောဆိုပါတယ်ခင်ဗျာ။